ကိုယ်ကခုနကပြောတဲ့စကားနဲ့ပြန်ထပ်မယ်ဆိုရင်နှလုံးသွင်းမှာကိုယ့်ဘက်ကခံယူမှာကိုယ့်ဘက်ကခံယူမှုရှိရင်သူပြောတဲ့အမှုကသူကိစ္စပဲဖြစ်တာအဲ့တော့ တင်းရအနေနဲ့ညင်ညမယ်ဆိုလို့ရှိရင်အတင်းရအမြင်တင်းရအပြာမာတယ်ဒီနေ့တရားတစ္ဆခအားထုတ်တယ်ဒါယောဂီအဟောင်းတွေဖြစ်တယ်ယောဂီအသိတွေကိုယ့်ရဲ့စကံထိုင်လိုက်တာလည်းဟုတ်ပဲစိတ်ကလေးတွေပြောင်းသွားတယ်ဘယ်လိုစိတ်ကလေးတွေပြောင်းသွားတယ်လူကရှင်ရွယ်ပြီးကြတယ်လောဘစိတ်ကိုလူတိုင်းလူတိုင်းမှာရှိဝိပရေယသတိဒီရဲ့စာပြီးကျင်းလို့လောဘစိတ်ဒေါသစိတ်မောဟစိတ်အဲ့ဒီကိန်းကောင်းတွေစိတ်တွေအတိမှန်ကြီးအမြင်မှန်ကြီးအယူဆမှန်ကြီးဖြစ်လာတဲ့အမှန်မျိုးဘယ်လိုယူဆမှန်သွားတာလဲခင်ဗျာလောကမှာတမတ်ချက်တွေလောကတမတ်ချက်တွေကကြော်လွန်ပြီးတော့ပြင်းနေပြီနှလုံးသွင်းတယ်ကိုယ့်ဘက်ကအမှန်ကိုယူပြီးနေတာကိုအတိမှန်အမြင်မှန်လို့ခေါ်တာအဲ့တော့အတိဒီအမြင်နဲ့မှန်အောင်ပါဒီလိုအကျင့်မျိုးကလွဲလို့ဘယ်လိုနည်းနဲ့ပါလဲလောကပညာတွေတက်တာကူတာပညာတွေပညာတွေကလောကလောကမှာတည်တဲ့အတိဒီစိတ်ပြောင်းနေတာဘယ်လိုမှပြောင်းနေနည်းမျိုးမဟုတ်ဘူးအဲ့ဒီပြောင်းနေနည်းမျိုးပြောင်းတာဟာလည်းပဲအပြင်မှန်အပြင်ရုပ်တွေဖြစ်တဲ့အတွက်ပဲအဲ့အပြင်ရုပ်ပဲပြောင်းနေတာအမှန်တကယ်လူတယောက်ကဤကြောင့်လွမြောက်မှုကိုဖြစ်စေနေတာကိုယ့်ရုပ်ကိုယ်စိတ်ကနေလို့ပဲပြောင်းလဲနေမှာတမျိုးပြောကြမှာဆိုရင်ခန္ဓာရဲ့ဉာဏ်တွင်းပြီးတော့ဥပက္ခနေနိုင်မှာခန္ဓာရဲ့ဉာဏ်တွင်းနိုင်နေခန္ဓာကိုဉာဏ်ကပ်အောင်စိတ်ပြောင်းနိုင်နေဆိုတာအဲဒီဝိပဿနာရှင်းရှင်းတရားအလုံးကိုလုပ်တဲ့လူကြီးမှာဒါကိုယ်ကိုယ်တိုင်နဲ့ကိုယ်ကိုယ်တောင်ရအောင်ပြောပြီးပါတယ်ကိုယ်ကိုယ်တိုင်နဲ့လွမြောက်ကြအောင်ကိုယ်ကိုယ်တိုင်နဲ့ဤကြောင့်မှုတွေရရှိနေကြရဲပုဂ္ဂိုလ်တွေတော်တော်များများလည်းရှိရဲအဲဒီလူကြီးပြည့်ရဲ့အတိမျိုးတည်းကတကယ်အတိမှန်လို့ကိုယ်ကဒါလည်းပြီကိုယ်ကလက်ခံပြီအဲ့လိုလက်ခံပြီနော်ဉာဏ်ရှင်းတဲ့အချိန်တိုင်းမှာပြောရင်ပြောတဲ့အတိုင်းတိုင်းတာကိုယ်ကနေပြီးဖြစ်နေတဲ့ဒါယောဂီ230နဲ့6ယောက်လောက်9ယောက်လောက်ထိုင်တဲ့အထဲမှာကိုယ်လက္ခဏာတွေတွေ့ကြမှာပေါ့ခဏကကိုယ်စင်းတဲ့ကိုယ်ရောက်ရတဲ့လက္ခဏာတွေရှိကြမှာကိုယ်ဒီနေကိုယ်ပြည်နေကြတဲ့လက္ခဏာတွေရှိကြမှာအဲ့ဒီလက္ခဏာတွေကိုလည်းပဲအများအပြားနဲ့ပဲချုံတော့ဒီမှာအခုဒီလူစားကြီးကိုဟောပြောပြီးတော့ထောက်ပြပါမယ်အများနဲ့ချုံပြီးတော့အဲ့မှာတူဦးချင်းနဲ့ကပ်ဖို့လို့ယောဂီတွေရှိတယ်တူဦးချင်းနဲ့ကပ်ဖို့လို့ယောဂီတွေပိုင်းတယ်တူဦးချင်းကပ်ပြီးတော့အများကြီးဖြစ်တတ်တဲ့သဘောတော့ယောဂီတွေဒီဘက်ကမပြည့်ရယောဂီကတော့လာပြီးတော့ထောက်ပြီးပြောပြီးတယ်မှကြမ်းမပြောဘူးခုဘက်ကယောဂီပြောတာကြည့်ခုဘက်ကပြောဖို့မလိုအပ်တဲ့ယောဂီကိုမပြောပါဘူးအကုန်ချုံပြောတဲ့အထက်မှာကပါကောင်းပါမယ်တကယ်လိုအပ်တဲ့လမ်းကြောင်းမှန်နေတယ်လမ်းရောက်တဲ့နေရာကိုတရားထောက်တဲ့နေရာထောက်မှာမဟုတ်ပါဘူး။အဲတရားထောက်မှာမဟုတ်ပါဘူးဆိုတော့သူထောက်တဲ့မှန်နေတဲ့လမ်းကြောင်းကိုဆက်ဖို့လေပြောနေမျိုးတော့ပြောရင်ပြောမှာပေါ့။အဲဒီမှန်နေတဲ့လူကိုသွားပြောလိုက်ရင်လမ်းကြောင်းရွေးသွားတတ်တယ်လို့လည်းရှိပါတယ်။အဲတော့ယောဂီဒီဘက်ကခံယူချက်ကအဲဥပကဘီရယောဂီကပြောတယ်ငါနောက်ပိုင်းယောဂီကပြောတယ်ငါရဲ့လာမပြောဘူးဆိုတဲ့စီလူမျိုးတွေရှိတယ်။အဲဒါလေးဥစဉ်တို့ပွဲတိုင်းပွဲတိုင်းမှာကြုံပြီးတော့ပွဲတိုင်းပွဲတိုင်းမှာလာလျှောက်တယ်လို့ပြောတယ်။ကိုနေ့ကတော့ဘုံဘုံနဲ့ဟိုတော်မကြီးရဲ့လူလာရတာလာလို့ကျော်ပြတ်တတ်ပြီးအဲ့ဒီဘုံကြီးကိုရှိရဲ့တော့အဲ့တော့ယောဂီဒီဘက်ကတကယ်ကိုယ်ကနှလုံးသွင်းပြီးတော့လက်ခံပေးထားတယ်ပြောရတယ်ကိုလုတ်တဲ့အလုပ်ကိုရှုမှတ်နေတဲ့လမ်းကြောင်းကိုပေါ့ကိုတဲ့တယ်လို့ရှင်းဘာလို့မှလည်းအမကိုလည်းဘလူ့ကိုမှလည်းလိုက်ပြီးတော့မတူနဲ့ကိုတတိကိုမြင်အောင်ကတ်နေပြီးကိုလုံးဝအစင်တန်းဆိုတော့ကိုပေါ့ကိုမှန်မှန်စတိမြင်အောင်လေကိုယ်ကတင်းဆောင်နေလွဲချော်နေတယ်လို့ပြရလာပြီးတော့ကိုကတူးချင်းပုပ်ကိုတူးချင်းလည်းလာပြီးအမိကပ်နေတော့ပြင်ပြီးလေရှပြီးလေထောက်ပြီးလို့ရှိရင်အဲ့တိုင်းတိုင်းပါနော်ဒါလို့ရှိရင်ဒါကိုရကကိုရကဒီလိုတော့ဖြစ်လာရမှာလက္ခဏာဝဲဟောတယ်ရုပ်လက္ခဏာနာလက္ခဏာရဲ့သဘောကိုပြီးတဲ့ဝဲပြတဲ့ဝဲဖြစ်တဲ့လက္ခဏာဝဲဥစဉ်တို့ဒီမှာချုံပြီးတော့ပွဲတိုင်းပွဲတိုင်းအာယောတရားစကားမယ်ယောဂီလားတိုက်ကြောက်လားဆိုတော့သူကလူလက်ခံပြီးတော့ပြောတဲ့တပေါင်းလေးပြတဲ့ပုံမျိုးဆိုဒီကံဒီကံလက္ခဏာကံလက္ခဏာကံလက္ခဏာဘွဲမြန်စီနဲ့ဟောတဲ့အရာမြန်စီနဲ့အလိုအဆင့်နဲ့အဆင့်သူ့မြန်နဲ့ခွဲပါအဲ့တော့ခွဲပါတဲ့အချိန်မှာရောဘယ်လိုမပါနိုင်ဘူးလားသူ့လက္ခဏာသူ့အဆင့်နဲ့သူရောက်ရလို့မပါနိုင်ဘူးလားပါနိုင်တာလို့ပါနိုင်တဲ့အချိန်မှာပဲဆက်လာလို့အများနဲ့ချုံပြီးတော့ဟောပြောသွားပြရမယ်လို့ရှိဘူးအများနဲ့ချုံပြီးဟောပြောသွားတာတူချင်းကပ်ပြီးတော့အနီးကပ်ထောက်ပြရမယ်ကြည့်ဒီတူကပ်ကိုကျင့်ကိုကျင့်ကိုမိကထောက်ပေးပါဘုရားနော်အဲဒီကံစာမောတာက